ဂျနီဗာမြို့မှာတရင်၅ဘတ်ချက်ခွဲခြားကျင်းပမဲ့ကုလသမဂ္ဂလူ့ခွင့်ရေးကောင်စီညီလက်ခံအဖွဲ့မှာပဲယူကရိန်းပေါ်ရုရှားကျူးကျော်စစ်ကအဓိကလွန်မိုးနေပါတယ်။ရုရှားရဲ့ရန်လိုမှုကြောင့်လူအမြောက်အများတပ်ဖြတ်ခံရပြီးတော့ဒီကနေ့ခေတ်မှာအဆိုအဝါဆုံးလူအခွင့်ရေးချိုးဖောက်မှုတွေကြုံနေရတယ်လို့လည်းကုလသမဂ္ဂအကြီးအကဲကပြောဆိုပါတယ်
။ It has unleashed widespread death, destruction and displacement.
နေရအနံအပြားမှာတေဆုံမှုတွေထိခိုက်ပျက်စီးမှုတွေနဲ့နေရဆုံးခွာရမှုတွေပေါ်ပေါက်ခဲ့ရပါတယ်။အရက်သားတွေအရက်ဖက်အဆောက်အုံတွေကိုတိုက်ခိုက်မှုတွေကြောင့်တေကြီးထိခိုက်မှုတွေအများအပြားရှိခဲ့ပြီးတော့ဆိုးဝါးတဲ့ဒုက္ခတွေကြုံရပါတယ်လို့ကုလသမဂ္ဂအတွင်းမှူးချုပ်အန်တိုနီယိုဂူတရက်စ်ကသတင်းလာနေလို့အခွင့်အရေးကောင်စီညီလာခံအဖွဲ့မိန့်ခွန်းမှာပြောကြားသွားတာပါ။ပြည်ခရက်နစ်ကအဖွဲ့ဝင်အဖြစ်ကနေဆိုင်းငံ့ထားတဲ့ရုရှားကတော့ပထမအဆုံးအကြိမ်အဖြစ်ဒီအစည်းအဝေးမှာကိုစားပြုပြန်လည်ပါဝင်လာဖို့ရှိနေပါတယ်။အသက်လွတ်လပ်ခွင့်လုံခြုံစိတ်ချစွာနေထိုင်နိုင်ခွင့်နဲ့အခြားအခွင့်အရေးလွတ်လပ်ခွင့်တွေအမှခံပြီးတော့ပြဋ္ဌာန်းထားတဲ့အပြည်ပြည်ဆိုင်ရာလူ့အခွင့်အရေးကြီးညာစရဟာပြပောင်းဆောင်ကနေစောကားတက်ခဲ့ခံရပါတယ်လို့လဲကုလသမဂ္ဂအကြီးအကဲကစိုးရင်စရာလူ့အခွင့်အရေးအခြေအနေကိုအလေးထားတင်ပြခဲ့ပါတယ်။ကမ္ဘာတစ်ဝှမ်းမှာလဲလူ့အခွင့်အရေးဖြစ်ပေါ်တိုးတက်မှုတွေရပ်တန့်သွားသလိုတချို့ဖြစ်စဉ်တွေမှာဆိုရင်လူသားဖွံ့ဖြိုးတိုးတက်မှုကနှောက်ချောင်းပြောင်းနေပြီလို့လဲသူကသတိပေးပါတယ်။အလိုမင်းစည်ရဲမွေ့တည်မှုနဲ့ငတ်မို့ခေါမမှုကဆဲစုနည်းများစွာအတွင်ပထမဆုံးအကြိမ်ဖြစ်မြင့်တက်လာနေကြောင်းလည်းပြောပါရဲအကြမ်းဖက်မှုပဋိပက္ခနဲ့လူအခွင့်အရေးချိုးဖောက်မှုတွေကြောင့်လူပေါင်းတန်းတရာကျော်နှစ်ရက်စွန့်ခွာထွက်ပြေးနေရတယ်လို့လည်းပြောပါရဲ